တန်တွဲဒေသတဝိုက်တိုက်ပွဲတွေအတွက်မှာစစ်ကောင်စီတပ်အလောင်း400ကျော်နဲ့လက်နက်ခဲယံအမြောက်များကိုသိမ်းဆည်းရမိတယ်ဆိုပြီးတော့ EE အရခတ်တပ်တော်ကထုတ်ပြန်ပါတယ်။တန်တွဲလေဆိပ်ပါဝင်တန်တွဲမြို့ဝင်းကျင်စစ်ကောင်စီတပ်စခန်းတွေတိုင်ရင်ဌာနချုပ်တွေကို EE ဘက်ကသိမ်းပိုက်ရရှိထားပြီးတော့တန်တွဲမြို့ကိုသိမ်းယူဖို့လက်ကျန်စစ်ကောင်စီတိုင်ရင်တစ်ခုပဲကျန်တော့တယ်ဆိုပြီးတော့ EE သတင်းပြန်ကြားရေးကထုတ်ပြန်ပါတယ်။တန်တွဲမျိုးကိုတိုင်ယူဖို့တိုက်ပွဲတွေပြင်းထန်နေစေရှိပြီးတော့အရခတ်တပ်ရဲ့မျိုးသိန်းတိုက်ပွဲတွေမှာခက်ခဲတဲ့မျိုးသိန်းတိုက်ပွဲတရားဖြစ်တယ်လို့လည်းဆိုပါရယ်စစ်ကောင်စီတပ်မတိုင်ယူနေပြင်းဘင်္ဂလားပင်လယ်ပြင်မှာတပ်ဆွဲထားတဲ့စစ်သင်္ဘော၅ဆင်းပါတဲ့စစ်အရင်အုပ်စုကပါလက်နက်ကြီးဖြစ်ကူလေကြောင်းဖြစ်ကူတွေနဲ့စစ်ကောင်စီဘက်ကတန်တွဲမျိုးကိုခုခံကာကွယ်ခဲ့ကြတယ်လို့အေအေကထုတ်ပြန်ပါတယ်ရခိုင်တိုက်ပွဲသတင်းအေအေထုတ်ပြန်ချက်ပေါ်မှာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမတွေ့ရသေးသလိုရခိုင်တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းထုတ်ပြန်တာမျိုးရှိသေးပါဘူးဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့စိန့်ပါတင်ကျွန်းကိုကူတန်းတွာလာနေတဲ့ UND အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရဝန်ထမ်းတွေတင်ဆောင်လာတဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေစောက်ရင်းနဲ့ရပ်ဖက်ရင်းအချုပ်ကိုအီဘက်ကနေပြီးတော့ပစ်ခတ်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်စိန့်ပါတင်ကျွန်းဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကြားပိုင်တဲ့အငင်းပွားမှုရှိခဲ့တဲ့နေရာလေးဖြစ်ပါတယ်ခင်ဗျာ